ငယ်တွေကိုပြောပြခြင်းနဲ့2013ခုနှစ်ပြည်ထောင်စုဥပဒေအမှန်22ဖြစ်တဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွတ်တော်ဆိုင်ရာဥပဒေအခန်း15အထွေထွေအခန်းထဲကပုံမှန်84မှာပြည်သူကရွေးချယ်ပေးသောလွှတ်တော်ကိုယ်စားလှယ်များသည်မိမိအားရွေးချယ်ပေးသည့်မဲဆန္ဒနယ်ကိုကိုးစားပြုပြီးအများကလေးစားတိုက်သည့်ပုဂ္ဂိုလ်များဖြစ်သည့်အလျောက်တပ်ဆိုင်ရာမဲဆန္ဒနယ်၌ဒေသဖွံ့ဖြိုးရေးစီမံကိန်းများရေးဆွဲရာတွင်၎င်းအုပ်ချုပ်ရေးလူမှုစီးပွားရေးကဏ္ဍတို့နှင့်ဆက်လျင်း၍ပြည်သူများ၏သဘောထားဆန္ဒဖော်ဆောင်ရာတွင်၎င်းတပ်ဆိုင်ရာအာဏာပိုင်ဖွဲ့စည်းများကဖြစ်စေအာဏာပိုင်ပုဂ္ဂိုလ်များကဖြစ်စေအလေးထားတိုင်ပင်အပ်သောပုဂ္ဂိုလ်များဖြစ်သည်ဟုမှတ်ယူရမည်ဆိုပြီးအတိအလင်းထည့်သွင်းရေးဆွဲထားတာကိုတွေ့ရပါတယ်။ဒီဥပဒေပုံမှန်ထဲမှာရေးထားတဲ့စကားလုံးတွေကိုအသေးအချာအနက်ဖွင့်လေ့လာကြည့်ကြရအောင်ပါ။ထွတ်တော်ကိုယ်စားလှယ်ဆိုတဲ့စကားလုံးရှိမှာပြည်သူကရွေးချယ်ပေးထားသောဆိုတဲ့နာမဝိသေသနကိုအထူးပြုထည့်သွင်းထားတာဟာဒီမိုကရေစီစနစ်ရဲ့အနှစ်သာရကိုဖော်ညွှန်းခြင်းပါပဲ။၅နှစ်တကာကျင်းပတဲ့အထွေထွေရွေးကောက်ပွဲတွေဟာလွှတ်တော်အသီးသီးအတွက်လွှတ်တော်ကိုယ်စားလှယ်တွေရွေးချယ်ပေးတဲ့ပွဲတွေဖြစ်ပါတယ်။ပြည်သူလူထုဟာသူတို့ရဲ့ကိစ္စရပ်တွေကိုသူတို့ကိုယ်စားဆောင်ရွက်ဖို့သူတို့ရဲ့ကိုယ်စားကိုယ်ပွားတွေရွေးပေးလိုက်တာပါပဲ2015ခုနိုဗင်ဘာလ10ရက်နေ့ရွေးကောက်ပွဲကြီးကနေမြန်မာနိုင်ငံတနိုင်ငံလုံးအတွက်လွှတ်တော်ကိုယ်စားလှယ်စုစုပေါင်း1150ဦးကိုပြည်သူလူထုကရွေးချယ်တင်မြှောက်ပေးလိုက်ပြီးဖြစ်ပါတယ်အခုဆိုအဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေကတိုင်းပြည်ရဲ့ဥပဒေပြုရေးမှန်တိုင်ဖြစ်တဲ့လွှတ်တော်အသီးသီးမှာပြည်သူတွေရဲ့ကိုယ်စားတာဝန်ယူဆောင်ရွက်နေကြပါပြီအဲ့ဒီထဲကမှအုပ်ချုပ်ရေးမှန်တိုင်ဖြစ်သောအစိုးရအဖွဲ့တွေတက်ကိုရောက်သွားကြတဲ့သူတွေအကြောင်းမျိုးမျိုးကြောင့်တာဝန်မယူနိုင်တော့တဲ့သူတွေ၊ကွယ်လွန်သွားတဲ့သူတွေရှိခဲ့မယ်ဆိုရင်အဲ့ဒီလက်လက်နေရာတွေကိုအစားထိုးဖို့ကြားဖြတ်ရွေးကောက်ပွဲဆိုတာကိုထပ်မံကျင်းပကြရပြန်ပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့ဝင်းကြီးချုပ်တွေ၊ဝင်းကြီးတွေကတော့လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ရင်လည်းနှုတ်ထွက်စရာမလိုတဲ့အတွက်သူတို့နေရာကိုအစားထိုးစရာမလိုအပ်ပါဘူး။ဟုတ်ပါပြီ။ပြောချင်တာကပြည်သူလူထုရွေးချယ်တော်ဆိုတဲ့နမဝိသေသနာလေးရဲ့လေးနက်တာသွားပုံကိုပါ။နောက်မှထပ်ရေးထားတဲ့အဲ့ဒီကိုယ်စားလှယ်တွေဟာမိမိအားရွေးချယ်ပေးသည့်မဲဆန္ဒနယ်ကိုကိုးစားပြုသည်ဆိုပြီးထပ်တတိပေးထားပါသေးတယ်။ကိုယ်စားလှယ်တွေဟာပြည်သူလူထုကိုကိုးစားပြုရမယ်ဆိုတာကိုပိုပြီးသိကြစေတဲ့စကားစုလေးတစ်ခုပါပဲ။အဲ့ဒီနောက်မှာတော့နောက်ထပ်သောနာမဝိသေသနာနှစ်ခုနဲ့ထပ်မံအထူးပြုဖော်ညွှန်းထားပြန်ပါတယ်။အဲ့ဒါကတော့ဂုံနူဝိသေသနှင့်ပြည်စုံသောအများကလေးစားထိုက်သောဆိုတဲ့အထူးပြုပုံနှစ်ခုပါပဲ။ဒါကတော့ကိုယ်စားလှယ်တွေကိုချုပ်လိုက်တဲ့သဘောပါ။ဒီနေရာမှာလူတို့က၎င်းနေရင်ရွေးတာမဟုတ်ပါဘူးမိမိရဲ့ဂုံကိုလေးစားလို့ရွေးပေးတာဖြစ်နိုင်တယ်လို့မိမိနဲ့သက်ဆိုင်သောပါတီရဲ့ဂုံကိုလေးစားလို့ရွေးပေးလိုက်ကြတယ်ဆိုတာမျိုးလည်းဖြစ်နိုင်တဲ့အတွက်ပြည်သူလူထုရွေးချယ်ပေးလိုက်တော့လူတော်ကိုယ်စားလှယ်တွေဟာမိမိရဲ့ဂုံသိက္ခာသာမကပဲပါတီရဲ့ဂုံသိက္ခာကိုပါထိမ့်သိမ့်ဆောက်ရှောက်ကြရတော့မှာပဲဖြစ်ပါတယ်အဲ့တော့လူတော်ကိုယ်စားလှယ်တွေအနေနဲ့ပြောဆိုလုပ်ကိုင်ဆောင်ရွက်နေသမျှတွေဟာမိမိရဲ့ဂုံသိက္ခာပါတီရဲ့ဂုံသိက္ခာနဲ့ဓာတ်ရိုက်ဆက်ဆက်ပတ်သက်နေတဲ့အပြင်အထူးသတိထားရမှာကတော့မိမိဟာပြည်သူကိုယ်စားလှယ်ဖြစ်တာကြောင့်ကိုယ်စားလှယ်မကောင်းပြည်သူကောင်းဆိုသလိုမိမိညံ့ရင်မိမိကိုရွေးပေးလိုက်တဲ့မဲဆန္ဒရှင်တွေကိုအဆက်ခွဲသလိုဖြစ်နေတယ်ဆိုတာနားလည်ထားကြဖို့ပါပဲဥပဒေတွေကစာပိုက်ကိုဆက်ရရင်လွှတ်တော်ကိုယ်စားလှယ်တွေနဲ့အာဏာပိုင်ဖွဲ့စည်းသို့မဟုတ်အာဏာပိုင်ပုဂ္ဂိုလ်တွေရဲ့ဂျားကဆက်ဆက်ရေးပုံစံတစ်ခုကိုဆက်ပြီးရှင်းပြထားပါတယ်အာဏာပိုင်ဖွဲ့စည်းသို့မဟုတ်အာဏာပိုင်ပုဂ္ဂိုလ်တွေအနေနဲ့မိမိတို့ရဲ့အာဏာကိုအသုံးပြုပြီးကိုယ်နဲ့သက်ဆိုင်ရာဒေသရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေး၊လူမှုရေး၊လူမှုဘဝတရားဝါပြောရေး၊ပတ်ဝန်းကျင်စိမ့်လန်းဆိုပြီးစတဲ့ကဏ္ဍအသီးသီးမှာဖွံ့ဖြိုးတိုးတက်မှုတွေစဉ်ဆက်မပြတ်ဖြစ်တည်နေအောင်အကောင့်အထည်ဖို့ဆောင်ရွက်ကြရပါတယ်။အဲ့လိုဆောင်ရွက်ကြတဲ့အခါမှာလည်းစီမံကိန်းရေးဆွဲတာမျိုး၊မူဝါဒချမှတ်တာမျိုး၊လုပ်ငန်းစဉ်တွေအကောင့်အထည်ဖို့ဆောင်ရွက်တာမျိုးစတဲ့ကိစ္စတွေလုပ်ကြရပြန်ပါတယ်။ဒီမိုကရေစီစနစ်ကိုကျင့်သုံးသောအစိုးရတရအနေနဲ့မိမိတို့လှုပ်ဆောင်တဲ့လုပ်ငန်းရရမှာပြည်သူလူထုရဲ့စိတ်သဘောထားတွေ၊ဆန္ဒတွေ၊မျှော်လင့်ချက်တွေစိတ်ဝင်တက်ရောက်နေဖို့အရေးကြီးလှပါတယ်။အဲဒီလိုအခြေအနေမျိုးရောက်နိုင်မှုအတွက်အာဏာပိုင်တွေအနေနဲ့အစွမ်းကုန်စ조사ကြပါမှပြည်သူအစိုးရဆိုတာမျိုးဖြစ်လာပြီးဒီမိုကရေစီစနစ်တစ်ခုတပ်ဝင်ရှင်သန်လာမှာပါ။ဒီလိုအခြေအနေမျိုးပေါ်ပေါက်စေဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေကိုအလေးထားတိုင်ပင်အပ်သောပုဂ္ဂိုလ်များအဖြစ်မှတ်ယူရမည်လို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒီလိုတိုင်ပင်ကြဆွေးနွေးကြဝိုင်းဝန်းအဖြေရှာကြဖို့တွန်းအားပေးတာဟာတယောက်ကိုတယောက်ကလွှမ်းမိုးဖို့မဟုတ်ပါဘူးတစ်ဖက်ကတစ်ဖက်ကိုချုပ်ကင်ဖို့မဟုတ်ပါဘူးအဲ့ဒါကိုအလုံးသားနဲ့ထားကြရပါမယ်သူတလူငါတမင်းစိတ်မျိုးတွေစိတ်သုံးပြီးအပြန်အလှန်အထောက်အကူပြုသောရင်ကျင်းမှုတစ်ခုထုံးငါစေဖို့ပဲဖြစ်ပါတယ်ဒီမိုကရေစီစနစ်တစ်ခုမှာမန်နိုင်တွေတစ်ခုနဲ့တစ်ခုရဲ့ဆက်ဆံရေးဟာအထက်အောက်သဘောဆောင်တဲ့ဒေါင်းလိုက်ဆက်ဆံရေးမျိုးမဟုတ်ပဲဘေးလိုက်သဘောဆောင်တဲ့အလျားလိုက်ဆက်ဆံရေးမျိုးဖြစ်ဖို့လိုတယ်ဆိုတာကိုလည်းသိထားကြရပါလိမ့်မယ်ဒီဥပဒေပုံမှန်ထဲကစာသားတွေကိုလေ့လာကြည့်တဲ့အခါနားလည်သဘောပေါက်လိုက်မိတာကတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဘာပဲလုပ်လို့မိမိတို့ရဲ့နေရာ အဲ့ဒီနေရာကပေးထားတဲ့တာဝန်နဲ့ဂုဏ်သိက္ခာအဲ့ဒါတွေကိုမမေ့မလျော့နှလုံးသွင်းထားနိုင်မှုမန္တန်တွေတစ်ခုနဲ့တစ်ခုကြားမှာဆက်ဆံရေးလမ်းကြောင်းတွေဖန်တီးထားပြီးအပြန်အလှန်နားလည်မှုအပြန်အလှန်လေးစားမှုတို့နဲ့အထက်အောက်မဟုတ်သောပူးပေါင်းဆောင်ရွက်မှုတွေကိုပေါ်ဆောင်ကြတဲ့လေဆိုတာလေးပါပဲတကယ်တမ်းကျတော့ဥပဒေရဲ့ပြဋ္ဌာန်းချက်တွေထက်ပြည်သူလူထုကောင်းစားရေးတိုင်းပြည်ကောင်းစားရေးဆိုတဲ့အနိမရေမန်းချက်စီရှောက်လန်းနေကြသူတွေအချင်းချင်းလက်တွဲဆောင်ရွက်သွားပါမှအောင်မြင်မယ်ဆိုတဲ့အသည့်တရားကိုအားလုံးနှလုံးသွင်းထားနိုင်ဖို့ကပိုရေးကြီးတယ်ထင်ပါတယ်။နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များနိုင်ငံရေးသမားကောင်းတွေအဖြစ်မိမိကိုယ်ကိုပုံဖော်ထုစစ်နိုင်ကြပါစေ။ဆက်ချင်းမြတ်တော်ကိုမြန်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလာပါ။